စ်ကောင်စီဥက္ကဋ္ဌဘိုလ်ချုပ်မှုကြီးမင်းအောင်ဟန်ရဲ့ငြိမ်းချမ်းရေးဆွေးနွေးဖို့ဖိတ်ခေါ်ချက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့10ဘွဲ့ကတက်ရောက်ဖို့စီရင်ပေးသွင်းထားပါတယ်။တက်ရောက်မဲ့အဖွဲ့တွေထဲမှာတော့ MCA အပြည့်ရစာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့က9ဘွဲ့ဖြစ်ပါတယ်။လက်မှတ်မထိုးထားတဲ့အဖွဲ့ကတော့3ဘွဲ့ဖြစ်ပါတယ်။အဓိကဘဲအချက်တွေကိုအလေးထားပြီးဆွေးနွေးနိုင်ဘွဲ့ရှိပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုသိန်းထိုင်ဦးပြောပြပေးပါမယ်ရှင်။
စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်ကြီးမင်းအောင်လာ၏စင်ရတုလွတ်လပ်ရေးအကျိုးပြည်တွင်းငြိမ်းချမ်းရေးအတွက်ဘာကန့်သက်ခြင်းမှမထားဘဲဆွေးနွေးဖို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးကိုဖိတ်ခေါ်ခဲ့ပါတယ်။ဆွေးနွေးပွဲတက်ရောက်မဲ့အဖွဲ့တွေကိုဒီလ9ရက်နေ့နောက်ဆုံးထားစီရင်ပေးဖို့ကြောင်းကြားခဲ့ရမှာလက်ရှိအချိန်ထိလက်နက်ကိုင်အဖွဲ့10ဘွဲ့ကတက်ရောက်ဖို့ကြောင်းကြားထားတဲ့အကြောင်းစစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကပြောရေးကိုပြောပါတယ်။
မနေ့ညပြတော့ကျွန်တော်10ဘွဲ့ပေါ့ဟွာလက်မှတ်ရေးဆိုပြီးသား9ဘွဲ့လက်မှတ်မီထွားတဲ့3ဘွဲ့ကျွန်တော်စီရင်ပေးထားပါတယ်တချို့အဖွဲ့တွေကလည်းသူတို့အတိုင်းမင်းလေးဆက်ဖြစ်တဲ့တဲ့ကြောင့်မို့စောင့်ပြီးအောင်ဆိုပြီးတော့အကြောင်းကြားလာတဲ့အဖွဲ့တွေလည်းရှိတယ်တချို့ကတော့ကျွန်တော်တို့ဒါပညာချက်တွေထုတ်ပြီးမတက်ရောက်ဘူးဆိုတဲ့အဖွဲ့တွေလည်းရှိပါတယ်ဗျ
တက်ရောက်မဲ့အဖွဲ့အစည်းအဝေးကိုပဲကိုကျော်စောမင်းထွန်းကအခုလိုဆက်ပြောပါတယ
်လက်မှတ်အဖွဲ့တွေတော့လက်မှတ်ရေးဆိုပြီးသားအဖွဲ့တွေတော့ကျွန်တော် TGVA KNU KNL PCအော်ရပေါ်ဖွဲ့ပေါ် PNL လို့ငွေဖွဲ့ NMSP ပြီးရင်တော့ကျွန်တော်ဇခိုင်းအဖွဲ့ ARDS ARDSS SSE ရပြီးရင်တော့လာဦးဖွဲ့ LDU ကျွန်တော်လက်မှတ်ရေးမထိုးထားသေးတဲ့၃ဖွဲ့ကတော့ UWFY ရ MDA မိုင်းလာရ SSPD SSE ရဖွဲ့ရပါတယ
်အဲဒီလာဦးဒီဘုတ်ကဲတဲ့ Union ဖွဲ့ကတော့သူတို့တယောက်မဲ့အကြောင်းမနေ့ကမှအကြောင်းကြားခဲ့တာပါNCA ပြည်ရဲ့စာချုပ်လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်ဦးဆောင်အဖွဲ့ PPSD ကတော့စစ်တပ်ကအသာသိပြီးနောက်မှာ NCA လုပ်ငန်းရှင်တွေရဆိုင်ထားတဲ့အကြောင်းနဲ့မြန်မာပြည်ရဲ့နိုင်ငံရေးအခြေအနေတွေကိုတွေးဆဆွေးနွေးဖြေရှားသွားမယ်လို့ထုတ်ပြန်ထားပါတယ်။ဒီအချိန်လေးမှာ PPSD အဖွဲ့ဝင်တွေအနေနဲ့ NCA လမ်းကြောင်းပြင်ပကနေဆွေးနွေးဖွယ်ရှိတဲ့အချက်တွေကိုနိုင်ငံရေးလေးတော်သုံးသပ်သူဦးရဲထွန်းကအခုလိုသုံးသပ်ထားပါတယ်။
ပြန်ပါကိစ္စဆိုရင်တော့NUG PDF ဒေါ်ရီမုတ်ဒေါ်ဆန်းစုကြည်ဦးဝင်းမြင့်တို့နဲ့ဆွေးနွေးဖို့ဆိုတဲ့ဟာမျိုးစိုက်တော့မှာပေါ့ဗျာမြန်မာနိုင်ငံရဲ့အနာဂတ်ပြဿနာတွေကကျွန်တော်တို့နဲ့ဖြစ်နေတဲ့ကိစ္စတွေမပြီးဘူးအဲ့ဒီဘက်မှာလည်းပြဿနာတွေရှိတယ်ဆိုအောင်လို့ပေါ့နော်ထောက်ပြပြီးတော့အဲ့ဒီအများစုတွေပါဟွာပါမအဆင်ပြေနေကြတယ်ထောက်ပြတာမျိုးရှိမှာပေါ့
တရားစီလက်နက်ကိုင်အဖွဲ့တစ်ခုဖြစ်တဲ့ UWSA ဝါပြည်သွေးစီညီညွတ်ရေးတပ်မတော်ပါဝင် NCA လက်မှတ်မထိုးသေးတဲ့အဖွဲ့အနေနဲ့စီးပွားဖွယ်ရှိတာတွေကိုလည်းအခုလိုဆက်ပြီးသုံးသပ်ပါတယ
်အခု NCA မထိုးရသေးတဲ့အဖွဲ့တွေတက်ကအနေနဲ့ပြောမယ်ဆိုရင်တော့တို့ဖြစ်ချင်တဲ့ဥစ္စာကိုပဲသူကပြောမှာအဲတို့ဖြစ်ချင်တဲ့ဥစ္စာပြောတဲ့အခါကျတော့သူကရှင်းအောင်ပြောရရင်တော့ဟုတ်အခြေခံဥပဒေအစ်စ်ပြန်ပြီးတော့ရေးဖို့ပေါ့ဗျာနော်သူတို့ပြောချင်တာကိုပြောခွင့်ရတယ်နားထောင်မယ်ဆိုရင်တော့ကျတော့အဲ့ဒါလေးပြောခွင့်ရလိမ့်မယ်ကက်တက်တာကတော့အဖြေတစ်ခုတော့ထွက်မှာတော့မဟုတ်ဘူးเนาะဆိုတော့အမြင်ကတော့တိုင်းသားလက်နက်ဖွဲ့ပြီးလူကိုယ်တိုင်ကိုယ်ကအမြင်အမျိုးမျိုးရှိနေပြီ
လောလောဆယ်မှာတော့ NCA လက်မှတ်ရေးထိုးထားတဲ့ KNU GN CNF Chin ABSCF ចောင်းသားတက်မတော်နဲ့ NCA လက်မှတ်ရေးထိုးမထားတဲ့ KIU ကချင်း KNVB KNI စတဲ့ဖွဲ့တွေကလည်းစစ်ကောင်စီရဲ့ငြိမ်းချမ်းရေးစီနီဝဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းထုတ်ပြန်ထားပါတယ်ဒီအဖွဲ့တွေကတော့မြန်မာပြည်ရဲ့လက်ရှိပြဿနာတွေကိုဖြေရှင်းဖို့ဆိုရင်သက်ဆိုင်သူအလုံးပါဝင်ရေးကိုတိုက်တွန်းထားပါတယ်။တစ်ချိန်တည်းမှာပဲ NCA လက်မှတ်မထိုးသေးတဲ့ PSLF, TNLA, PLAUN, MNDA, KUKAN နဲ့အေးအေးရခိုင်အဖွဲ့တွေကလည်းငြိမ်းချမ်းရေးဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်တဲ့အကြောင်းသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးပွဲကိုမတက်ရောက်တဲ့အဖွဲ့အစည်းတွေနဲ့မြန်မာပြည်လက်ပိုင်းဒေသပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့တွေဟာလက်ရှိမှာစစ်ကောင်စီနဲ့စီရေးပဋိပက္ခတွေပြင်းထန်နေတာကြောင့်ဒီဖွဲ့အစည်းတွေမပါဝင်မှုဆိုရင်ငြိမ်းချမ်းရေးရဖို့ဆိုတာမဖြစ်နိုင်တဲ့အကြောင်းသုံးသပ်တာတွေလည်းရှိနေကြပါခင်ဗျာ။